The Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ22ရက်တောက်ချနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရသွားတဲ့သတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်သူမှာ COVID-19 ကြောင့်သေဆုံးသွားသူတွေကိုအောက်မေ့တဲ့အထိမ်းအမှတ်နဲ့အစိုးရရုံးအဆောက်အဦတွေအထိမ်းအမှတ်နေရာတွေမှာ3ရက်အလံတိုင်ဝက်ချလွှင့်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးထားပါတယ်။ဒီနေ့လာနေ့အမေရိကန်မှာကြာရောက်တဲ့အကြဆုံးစစ်သည်များအတွက်အထိမ်းအမှတ်နေ့မှာအလံတိုင်ဝက်လွှင့်တာဟာလည်းနိုင်ငံအတွက်ပေးဆက်ခဲ့ကြတဲ့စစ်မှုရန်တွေကိုဂုဏ်ပြုကြောင်းပြသတာဖြစ်လိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမ္မတထရမ့်အနေနဲ့အများပြည်သူကြားသွားတဲ့အခါမှာနှာခေါင်းစည်းအကာမဝတ်ဘူးဆိုရင်မီရှိဂန်ပြည်နယ်လာဖို့နောက်ထပ်ဖိတ်ခေါ်ချင်မှဖိတ်ခေါ်မယ်လို့မီရှိဂန်ပြည်နယ်ရှေ့နေချုပ်ကပြောကြားခဲ့ပါတယ်။ဒီထရိုက်မြို့နားမှာရှိတဲ့ Ford Motor ကားဆက်ရုံကိုသမ္မတကြာတာရင်းနေတော့ကတွားရောက်ခဲ့စဉ်နှာခေါင်းစည်းအကာဝတ်ထားတာမတွေ့ရတဲ့အတွက်အခုလိုပြောကြားခဲ့တာပါ။သမ္မတကတော့သူအမြဲဝတ်ထားပေမဲ့မီဒီယာတွေမြင်တွေ့နိုင်တဲ့အခါတိုင်းမှာတမင်ဝတ်မထားတာလို့ဆိုပါတယ်။ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ရေးကိုအားနည်းစေနိုင်တဲ့လုပ်ရက်တစ်ခုမှမလုပ်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတတိပေးလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာမကြာခဏအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တာကြောင့်အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းမယ်လို့တရုတ်လွှတ်တော်ကကြာသပတေးနေ့ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုတတိပေးလိုက်တာပါ။တကယ်လို့ဥပဒေပြဋ္ဌာန်းခဲ့ရင်အမေရိကန်ကပြင်းပြင်းထန်ထန်ကင်တွယ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားပါတယ်။ဟောင်ကောင်ပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်တဲ့အမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့မယ်ဆိုရင်တည်ငြိမ်မှုအကြီးအကျယ်ပြတ်ပြားသွားနိုင်ပြီးအမေရိကန်နဲ့နိုင်ငံတကာအသိုက်အဝိုင်းရဲ့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုခံရမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortega's ကလည်းပြောကြားခဲ့ပါတယ်။ဟောင်ကောင်အရေးမှာတခြားဘယ်နိုင်ငံကမှဝင်ဆွတ်ဖက်ခွင့်မရှိဘူးလို့တရုတ်အစိုးရကဒီကနေ့တုံ့ပြန်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေလှုပ်ရှားသူတွေလွတ်တော်အမတ်တွေဟာဒီကနေ့ပြည်မာကြီးအစိုးရဆက်ဆံရေးယုံရှိတဲ့နေရာကိုခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ဟာရှင်ကျန်းဒေသလိုဖြစ်လာနေပြီလို့ကြွေးကြော်ခဲ့ကြသလိုတနိုင်ငံစနစ်နှစ်ခုမူကိုအဆုံးသတ်မဲ့ဥပဒေဖြစ်တယ်လို့ပြောဆိုကန့်ကွက်ခဲ့ကြပါတယ်။ဟောင်ကောင်လွတ်တော်ရဲ့မှလည်းလွတ်တော်အမတ်တို့ဆန္ဒပြခဲ့ကြတဲ့အတွက်ရုံးရင်ဆန်ခတ်ဖြစ်ပွားခဲ့ပါတယ်။တရုတ်နိုင်ငံကဒီနှစ်2020ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုမနစ်ကထက် 6.6 ရာခိုင်နှုန်းတိုးမြင့်မယ်လို့ကြေညာပါတယ်။ဒီနှုန်းဟာအနှစ်30အတွင်းမှာကာကွယ်ရေးစရိတ်တိုးမြင့်မှုတွေထဲမှာအနည်းဆုံးနှုန်းဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့နိုင်ငံတော်အစိုးရအသုံးစရိတ်စရင်မှာကာကွယ်ရေးစရိတ်ကိုအမေရိကန်ဒေါ်လာ 188.16 ဘီလီယံနဲ့ညီများတဲ့ယွမ်ငွေ 1.268 ထရီလီယံသုံးဆွဲမယ်လို့ဖော်ပြထားပါတယ်။ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်မျိုးသားလွှတ်တော်မှာဝန်ကြီးချုပ်လီကဲချန်းကပြီးခဲ့တဲ့နှစ်အတွက်စီးပွားရေးသုံးသပ်ချက်ကိုတင်ပြသွားခဲ့ပေမဲ့အခုနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ကိုပြောမသွားခဲ့ပါဘူး
။經濟運行總體平穩。國內生產總值達到 99.1 billion yuan。
အခုနှစ်မှာအလုပ်ကိုင်တည်ငြိမ်ရေးပြည်သူတွေနေမှုထိုင်မှုဘဝတွေအဆင်ပြေရေးနဲ့စည်ရဲမွှဲတင်မှုတိုက်ဖြတ်ပြီးချမ်းသာကြွယ်ဝတဲ့လူမှုအတိုင်းဝိုင်းဖြစ်အောင်လုပ်ရေးပိုင်းကိုဦးစားပေးလုပ်သွားရမယ်လို့ဝန်ကြီးချုပ်လီကဲချန်းကပြောကြားပါရယ်။1990ခုနှစ်ထဲကထုတ်ပြန်လာခဲ့တဲ့နိုင်ငံရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုးရင်မှန်းချက်ကိုတော့ဒီနှစ်မှာသူကဘာမှပြောမသွားခဲ့ပါဘူး။ဒါပေမဲ့နိုင်ငံရဲ့ကာကွယ်ရေးနဲ့စီးရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးလှုပ်သွားမယ်အကြောင်းနဲ့ထောက်ပို့ရေးနဲ့စစ်လက်နက်ပစ္စည်းပံ့ပိုးနိုင်စွမ်းကိုတိုးချဲ့သွားမယ်လို့ကတိပြုခဲ့ပါတယ်။ VOA အသံလွှင့်ဌာနအပအဝင် American အစိုးရရုပ်သံလွှင့်ဌာနတွေကိုကြီးကျက်တဲ့ US Agency for Global Media ရဲ့အကြီးအကဲအဖြစ်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုလိုက်တဲ့အတွက်နောက်တစ်ဆင့်အနေနဲ့အထက်လွှတ်တော်တစ်ခုလုံးမှမဲခွဲနိုင်တော့မှာဖြစ်ပါတယ်။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူမိုက်ကယ်ဘက်ကိုခန့်ထားရေး Republican အမတ်အများစုဖြစ်တဲ့ကော်မတီမှာကြာတာရင်းနေတော့ကမဲခွဲခဲ့တာမှာ6ခန့်မဲ12မဲကန့်ကွက်မဲ10မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သူ့ရဲ့ဗန်လာရေးဆိုင်ရာမှတ်တမ်းတွေနဲ့ပတ်သက်လို့မွေးစွန်းထုတ်စရာဖြစ်နေတယ်လို့ဆိုပြီးဒီမိုကရက်အမတ်တွေဘက်ကစိုးရိမ်မှုတွေရှိတာကြောင့်မဲခွဲအတည်ပြုနိုင်ရေးကိုဆိုင်းထားဖို့ကြိုးစားတာကိုမဲခွဲဆုံးဖြတ်ပြီးပယ်ချခဲ့ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ည ိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီကနေ့တောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။စင်ကိုနိုင်ငံမှာဒီနှစ်ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူရာနဲ့ချီရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း3000ကျော်သွားပြီဖြစ်ပါတယ်။ဒီနှစ်မှာရောဂါကူးစက်ခံသူ612ယောက်ထပ်မင်းရှိပြီးအဲ့ဒီကအများစုဟာပြည်ပကနေအလုလာလုကြတဲ့သူတွေဖြစ်ပါတယ်။နိုင်ငံသားကနေလာပြီးအလုလုကြတဲ့သူတွေနေတဲ့အဆောင်တွေမှာရောဂါကူးစက်မှုတွေနေ့စဉ်ရာနဲ့ချီရှိနေပြီးအခုဆိုရင်ရောဂါကူးစက်ခံသူဟာစုစုပေါင်း3426ယောက်နဲ့သေဆုံးသူ22ယောက်ရှိပါတယ်။စင်ကိုရဲ့နေ့စဉ်ယောဂကူးစက်မှုနှုန်းဟာအာရှမှာအမြင့်ဆုံးနေတဲ့ကတခုလည်းဖြစ်ပါလေ။စင်ကိုမှာယောဂကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့ဧပြီလကတည်းကကျောင်းနေတဲ့အလုပ်တွေတော်များများကိုပိတ်ထားခဲ့တာပါ။ဒါပေမဲ့နိုင်ငံသားအလုပ်သမားတွေနေတဲ့အဆောင်တွေအပြင်ဘက်မှာကူးစက်မှုနှုန်းတွေနည်းလာတာကြောင့်ကျောင်းနေတဲ့အတူတချို့စီးပွားရေးလုပ်ငန်းတွေကိုဇွန်လမှာပြန်ဖွင့်ဖို့အစည်းအဝေးတွေကိုအစိုးရကအခုတစ်ပတ်မှာထုတ်ပြန်ခဲ့ပါလေ။ကုန်ထုတ်လုပ်မှုနဲ့ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေလိုယောဂကူးစက်မှုအန္တရာယ်နည်းတဲ့လုပ်ငန်းတွေကိုပြန်ဖွင့်သွားမှာဖြစ်ပြီးတော့လက်လီဆိုင်တွေနဲ့စောက်ဆိုင်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာတော့ဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရတဲ့သူ88ယောက်ထပ်မင်းရှိတယ်လို့မလေးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မလေးရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း9,338ယောက်နဲ့ဒီဆုံးသူ115ယောက်ထပ်မင်းရှိတယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာဒီနေ့မှာတော့အများဆုံးဖြစ်ခဲ့ပါတယ်။အိန္ဒိယမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူရေအတွက်ဟာ6000ကျော်ရှိလာကြောင်းအခုဆိုရင်ယောဂကူးစက်ခံသူရေအတွက်ဟာ13,800ကျော်သွားခဲ့ပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာနှစ်လကြာရန်နာထားတဲ့ပြည်တွင်းလေကြောင်းခီးစဉ်တွေကိုပြန်မဖွင့်ခင်လေးမှာပဲအခုလိုနေ့စဉ်ယောဂကူးစက်မှုနှုန်းကစံချိန်တင်လောက်အောင်များခဲ့တာပါ။အိန္ဒိယနိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုပြန်လည်စတင်ဖို့အတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့မိန့်ထုတ်ထားတာတွေကိုပြပြချင်းရှော့ချလာနေပြီးတော့ပြည်နယ်တွေကိုလည်းလုပ်ငန်းတွေနောက်တစ်ဆင့်ဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုသတ်မှတ်ဖို့အတွက်လုပ်ပိုင်ခွင့်အာဏာတွေပို့ပေးထားပါတယ်။အိန္ဒိယပြည်တွင်းလေကြောင်းလိုင်းတချို့ကတော့လာမယ့်တနင်္လာနေ့မှာပြန်ပြီးတော့ပြေးဆွဲမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ၄ယောက်နဲ့တောင်ကိုရီးယားမှာတော့20ရှိပါတယ်။တောင်ကိုရီးယားမှာကျောင်းတွေကိုဗုဒ္ဓဦးနေ့ကပြန်ဖွင့်နေဖြစ်တာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်အာဏာပိုင်တွေဘက်ကအပြင်းထန်လှုပ်ဆောင်နေကြပါတယ်ခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမုံတိုင်းနဲ့ခံလိုက်ရတဲ့ကောကတာမြို့ကိုဒီနေ့မှာတော့ရောက်ခဲ့ပြီးတော့မုံတိုင်းကစားရေးအတွက်အကူအညီတွေပေးမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီဟာကောကတာမြို့ကိုမရောက်ခင်မှာစိုက်ကလုန်းမုံတိုင်းကြောင့်ထိခိုက်ပျက်စီးသွားတာတွေနဲ့ရေလွှမ်းမှုသွားတဲ့နေရာတွေကိုလေယာဉ်နဲ့ကြီးရှုခဲ့ပါတယ်။အန်ဖန်စိုက်ကလုန်းမုံတိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆယ်စုနှစ်တခုကျော်ကာလအတွင်းမှာအင်အားအပြင်းဆုံးဝင်ရောက်တိုက်ခိုက်ခဲ့တဲ့မုံတိုင်းလည်းဖြစ်ပါတယ်။မုံတိုင်းဟာဗုဒ္ဓဦးနေ့ကအိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့မုံတိုင်းကြောင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုချိန်ထိသေဆုံးသူ96ယောက်ထပ်မရှိတယ်လို့သိရပါတယ်။မုံတိုင်းကြောင့်ရေကြီးပြီးတော့အဆက်အသွယ်ပြတ်တောက်သွားတဲ့နေရာတွေနဲ့အခုခါမှာအဆက်အသွယ်ပြန်ရနိုင်ဖြစ်တဲ့အတွက်ထိခိုက်သေဆုံးတွေလည်းထပ်တိုးလာမှရှိတယ်လို့အာဏာပိုင်ပြောပါတယ်။ဒါပေမဲ့လည်းမုံတိုင်းမဝင်ရောက်ခင်မှာလူ3000ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ခဲ့တဲ့အတွက်ထိခိုက်သေဆုံးမှုတွေလျော့နေတယ်လို့သုံးသပ်နေကြပါတယ်။ဝန်ကြီးချုပ်မိုဒီကတော့နောက်ဘင်္ဂလားပြည်နယ်ဒီမုံတိုင်းနံပြန်လည်ထူထောင်နိုင်ဖို့အတွက်အကူအညီတွေပေးသွားမယ်ဆိုပြီးတော့ကြေညာပေးထားပါတယ်။ကောကတာမြို့မှာလက်မဆက်သွယ်ရေးပြန်လုပ်နိုင်အောင်စီမံသာယာရေးဖွဲ့ရေးအရက်ဖက်လုံခြုံရေးအရာရှိတွေနဲ့ရဲတပ်ဖွဲ့တွေကအချိန်မိုးတွေလုပ်နေကြကြောင်းဒါပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကန့်သတ်ချက်တွေရှိနေတာကြောင့်လူအင်အားအတော်လေးနည်းနေတယ်ဆိုပြီးတော့ကောကတာတူမြို့တော်ဝန်ကပြောပါတယ်။ပျက်စီးတွေကိုတည်နိုင်ဖို့အတွက်ရဲတပ်ဖွဲ့ကတော့ဒီနေ့မှာဒရုန်းတွေကိုသုံးပြီးတော့ကြီးစုခဲ့ပြီးတော့မုံတိုင်းကြောင့်ခမန်းကြီးအဖြစ်တစ်ပင်1000လောက်လက်ရခဲ့တယ်ဆိုပြီးတော့သိရပါတယ်ခင်ဗျာ။အမေရိကန်မျိုးစုမှာကျောင်းလာတက်တဲ့နိုင်ငံကကျောင်းသားတွေကိုဝယ်ရပြီးတဲ့နောက်အမေရိကန်မှာအလုပ်လုပ်ခွင့်ပေးတဲ့ Optional Practical Training OPD အစီအစဉ်ကိုရပ်ဆိုင်းဖို့အမေရိကန်အထက်လွှတ်တော်မှ၄ယောက်ကသမ္မတကိုစာရေးသားတောင်းဆိုလိုက်ပါတယ်။အမေရိကန်အစိုးရရဲ့လက်ရှိအမိမြေလုံခြုံရေးဝန်ကြီး Chad Wolf ကနိုင်ငံကကျောင်းသားတွေ OPD အစီအစဉ်နဲ့အလုပ်လုပ်နေတဲ့အပေါ်မှာအမေရိကန်အစိုးရအနေနဲ့စိုးရိမ်နေလို့ Radio Interview တစ်ခုမှာပြောကြားလိုက်ပြီးတဲ့နောက်အထက်လွှတ်တော်မှ၄ယောက်ကသမ္မတ Trump အစိုးရကိုပကြသေးခင်ကစာရေးသားပေးပို့လိုက်တာဖြစ်ပါတယ်။ဒါမဲ့လည်းအမေရိကန်ဆိုးရအနေနဲ့ OPD စီစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်အမေရိကန်စီးပွားရေးအတွက်ဝင်ငွေတွေကိုထိခိုက်သွားနိုင်တယ်လို့ကြွမ်းကျင်သူတွေက VOA ကိုပြောပါတယ်။အမေရိကန်တက္ကသိုလ်တွေအနေနဲ့နိုင်ငံတကာကျောင်းသားတွေစီကနေရတဲ့ဝင်ငွေဟာနှစ်စဉ်အမေရိကန်ဒေါ်လာ40ဘီလီယံလောက်ရှိတာကြောင့်ဒီစီစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်ကျောင်းတက်ဖို့စည်ရင်ပေးသွင်းတာတွေလည်းတိတိကျကျလျော့နယ်လာနိုင်ပြီးဝင်ငွေလည်းထိခိုက်လာနိုင်တယ်လို့ပြောပါတယ်ခင်ဗျာ။ ဒီရီကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ် -19 ရောဂါပိုးတန်တရားနဲ့ quarantine လို့တည်တံ့ထားစောင့်ကြည့်သူအားလုံးကိုအခုမေလ18ရက်နေ့ကစပြီးရာထုံးပြည့်စစ်ဆေးပေးဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကညွှန်ကြားထားတယ်ဆိုတာတင်ဆက်ပေးပါမယ်ကျွန်မစုစုပါကိုဗစ်လူနာတွေနဲ့အနီးကပ်ထိတွေ့ခဲ့သူတွေအပါအဝင်ပြည်ပကနေပြန်ဝင်လာသူတွေကရောဂါလက္ခဏာရှိသူတွေကိုသာအရင်ကစစ်ဆေးပေးခဲ့ပေမဲ့ဧပြီလ15ရက်နေ့ကစပြီးမေလ16ရက်နေ့အတွင်းကျူဝင်သူဦးရေ900ခန့်နှုန်းကနေ10000ခန့်နှုန်းအထိစစ်ဆေးပေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့အခုမေလ18ရက်နေ့ကစပြီးကွာရန်တင်းဝင်နေသူတိုင်းကိုရောဂါရှိမရှိစစ်ဆေးပေးသွားမယ်လို့ဒီကနေ့ပြုလုပ်တဲ့ပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ
်။18ရက်မေလစပြီးတော့ကျွန်တော်ကကုန်းစစ်ပါမယ်လေနဲ့လာတဲ့လူတွေအကုန်စစ်ပါတယ်ကုန်းနှန်းလာတွေအကုန်စစ်ပါတယ်เนาะအဲ့တော့စစ်ဖို့လည်းကျွန်တော်မေလ18ရက်နေ့ကညွှန်ကြားလိုက်ပါပြီဒီနေဆက်တွေမှာလုပ်တဲ့ volunteer စီးရုံမှာရှိတဲ့ risk ဝန်ထမ်းတွေနေဆက်ကြမှာအကုန်စစ်ပ
ါအတွားလာကန့်သက်ထားသူတိုင်းမှာ covid ရောဂါပိုးရှိမရှိရောင်းရစေးပေးနေတာဒီကနေ့နဲ့ဆို6ရက်ရှိသွားပါပြီအဲ့ဒီကာလအတွင်းမှာပြည်ပကနေရောက်ရှိလာသူတွေက16ဦးမှာဒီရောဂါပိုးရှိကြောင်းကိုစစ်ဆေးတွေ့ရှိခဲ့ပါတယ်ကိုဗစ်လူနာတွေက62ရာခိုင်နှုန်းလောက်ကရောဂါလက္ခဏာမပြပဲဗိုင်းရပ်စ်ပိုးရှိနေသူတွေဖြစ်လို့ပြည်သူတွေအနေနဲ့ပေါ်ပေါ်ဆက်ဆမနေဖို့ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတိပေးနေတာပ
ါလူတယောက်ဒီရောဂါရရင်40ရာခိုင်နှုန်းကကျွန်တော်တို့ပဲလူကောင်းနောက်40ရာခိုင်နှုန်းကဖျားလေးနည်းနည်းဖျားမယ်လေထောင်းနံပဲကိုလည်းမိသားဖြစ်မယ်နောက်15ရာခိုင်နှုန်းကဆေးရုံတက်ရမယ်အောက်ဆီဂျင်လိုမယ်နောက်5ရာခိုင်နှုန်းဒီ critical care ICU လိုမယ်ဆိုတော့ဒီပထမ80လောက်ကယောဂါရှိနေသို့တော်လေကျွန်တော်တို့ရဲ့ပြည်သူကျမ်းမာရေးကာကွယ်ရေးလုပ်တဲ့တွင်ဒီ40 80ရာနေဆက်ပြီးမကူးချင်းဖြစ်ပါတယ်အကယ်၍သာကျွန်တော်တို့ပြည်သူကျမ်းမာရေးလှုပ်ဆောင်မှုညံ့နေဆိုရင်ဒီ80ရာနေကိုအရန်ပြန်နေပါတယ်အခုအချိန်ထိတော့ကျွန်တော်တို့ဒီလောက်တရားကျော်ပဲရှိပါသေးတယ
်ဒါကတော့ဒီကနေ့ပြုလုပ်တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာဒေါက်တာမြင့်ထွေးပြောသွားတာဖြစ်ပါတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒေသင်းနဲ့ထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာကိုဗစ်လူနာပေါင်း199ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ108ဦးအထိရှိထားပြီးဖြစ်ပါတယ်။ကိုဗစ်ရောဂါရှိမရှိဓာတ်ခွဲအတည်ပြုနိုင်မှုကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနနဲ့စစ်သူတင်နာဦးစီးဌာနတို့မှစစ်ဆေးပေးနေပြီးလာမယ့်ဇွန်လပထမပတ်လောက်ကစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တို့မှာလည်းဓာတ်ခွဲစစ်ဆေးပေးနိုင်တော့မယ်လို့သိရပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
အာဂဒီလိုက်စားရဆိုရဆွဲချက်နဲ့အချိန်တစ်နှစ်ကြာအောင်တရားရင်ဆိုင်နေရတဲ့တင်းတင်းလာရီတိုင်းဝန်ကြီးချုပ်ကိုအလုံးနဲ့ထောင်နဲ့230ကြာခံမှုတိုင်းတရားရုံးလွှတ်တော်ကဒီကနေ့အမိန့်ချလိုက်တဲ့အပေါ်အမြင်အမျိုးမျိုးကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါယာရုအာနာလုတ်ပိုင်ခွင့်ကိုသုံးပြီးနိုင်ငံဘဏ္ဍာအလွဲအသုံးပြုခဲ့တဲ့တင်းတင်းလာရီတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအာဂဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအမှု၄ခုနဲ့တရားစွဲခဲ့ပြီးတိုင်းတရားလွှတ်တော်ကအလုံးနဲ့ထောင်နဲ့230တပေါင်းနဲ့ချက်ခံဖို့ဒီကနေ့အမိန့်ချလိုက်ပါလေတရားရုံးအမိန့်နဲ့ပတ်သက်လို့တနေ့လိုက်တိုင်းတရားရေးဦးစီးမှုဒေါက်အေးအေးတန်းက VOE ကိုအတည်ပြုပါလေ
ဟုတ်ပါတယ်တပေါင်းနဲ့ချက်ခံပြီဆိုတော့အလုံးကောင်ဒီမီတာ30ဟုတ်ပါတယ်လို့ဟမ်ဒီနေ့လည်းရတယ်နော်အင်ဂျင်တက်လို့ရရေပေါင်း90ပဲ
နော်ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလောင်မော်ကိုအာဂတိလက်ဆောင်မှုဆွဲချက်နဲ့2019မတ်လ17ရက်မှာတမတော်ဦးဝင်းမြင့်ကတာဝန်ကနေရက်ဆဲခဲ့ပါတယ်မတ်လ25ရက်မှာသူနဲ့အမှုတွဲ3ယောက်စုစုပေါင်း4ယောက်ကိုတဝဲမြို့တိုင်းတရားလွှတ်တော်မှာအမှုကိုပထမဆုံးစစ်ဆေးခဲ့ရပါလမ်းဦးစီးကိုကျပ်ငွေ1ဘီလီယံလုံပိုင်ခွင့်ချပေးပြီးခင်မုံးပိုင်ဆိုင်တဲ့ခြံကို CEO ကခိုင်းတဲ့အမှုတဝဲလေရင်ခွင့်ပြုပြင်ဖို့ကျပ်သိန်း4000သုံးပြီးခြုံဝဲရှင်းခဲ့တဲ့အမှုတဝက်ခရိုင်မှာလျှက်စစ်ပေးဖို့ GGS ကုမ္ပဏီနဲ့စာချုပ်အလွတ်ချုပ်ဆိုခဲ့မှုနောက်ဆုံးတမှုကတော့ GGS ကုမ္ပဏီကိုပဲစောက်လို့ရလုပ်ငန်းတွေချပေးခဲ့တဲ့အမှုဒါရီအလုံးကိုဒေါက်တာလဲလမော်တစ်နှစ်လောက်တရားရင်ဆိုင်ခဲ့ရတာပါပထမအမှုအတွက်10နှစ်ဒုတိယအမှုအတွက်10နှစ် GGS ကုမ္ပဏီနဲ့ပတ်သက်တဲ့အမှုနှစ်ခုပေါင်းအတွက်10နှစ်စုစုပေါင်း230ကြာခံမှုတရားရုံးကဆုံးဖြတ်လိုက်တာပါဝန်ကြီးချုပ်ဟောင်းဒေါက်တာလဲလမော်အမှုမှာပါဝင်ပတ်သက်သူတွေပူးတွဲအခရီးလိုက်ဆောင်မှုကျူးလွန်သူတချို့လွတ်မြောက်နေပါတယ်ငွေကြေးပမာဏများရဲ့အာဂတိမှုဖြစ်လို့ဒေါက်တာလဲလက်မော်တဦးပဲတရားရင်ဆိုင်ခဲ့ရတဲ့အပေါ်မှာပြန်သုံးသပ်ကြည့်ဖို့တခြားပတ်သက်သူတွေကိုလည်းအာဂတိကော်မရှင်ကဖော်ထုတ်ပေးဖို့တောင်းဆိုလာကြပါတယ်
။ဥပဒေရောရှင်းလာနိုင်တဲ့ဒီကွဲဖက်ကြည့်တဲ့ပုံလိုင်းမှာသာလို့ဒီတခြားသူစားစစ်စေးရမယ်လူတွေရောဒေသခံတွေအမြင်မှာရှိကောင်းရှိပါလိမ့်မယ်။ကျွန်တော်ရဲ့အကူအညီရပြောချင်တယ်ဆိုရင်လို့လေလော့လော့စင်ဒီအာဂတိမှုတွေနဲ့ပတ်သက်လိုက်ရင်စစ်စပ်ပတ်သက်တဲ့သူမတလျောက်ကိုအရေးယူနိုင်ရောအကောင်းဆုံးပါနော်
။တင်းနေလိုက်တိုင်းဥပဒေထောက်ကူပြုဖွဲ့ကဦးအောင်နိုင်ဦးပြောသွားတာပါ။ Dini dia yungu suwe yashi lai, then then I dine didaka chu jare male, digesa u lita pioni javare. Dia yung shigo dwayo kere didaka chugo, fuyo yga sadwege vare. The way didaka udanwinga duye mingo kulu pio javare.
Didaka jarama, some dia kini kejara. The gelu, two lo kere dua, two tiao demu suye, two tida kakayan woman in a hula, tatumu, digo suya mehave.
Pemu di dagang udin kuku uale, dua minggu kulu piobiawale.
Nengen otomahan ni kau jadi cakap cakap cerita ni gua, bawa pada dunia alam gua, kiri atau kiri bawa yang sudah jadi cakap mahuk kebulu jaga. Jadi kalau sampai ni kiri atau kiri bawa yang ni bawa kaca lor sampai tu betul betul ni bawa sini.
Wenyi jauh hantar dah lele moga agri la samu tapi ayu ubi puma ngazang ane mukui bi suai suai apa. Tu yang ni engkau leh pido panah pih timu dia yang ngah sompia kebade. Tu mudah mah, GGS komuniti tahun sih tu tonya gule, lalu jenah tahun seni amin cahaya bade. Jangan so tapa, jangan ngah ni pido ke apa?
Kemarin ni ICJ nengah dega dia yang sih kanza kisama, soya ni buang sanya tadlu, kemarin tapai wenye. Lukunyi cipa musu sway jadi ni betul le, songzhan sisi ye yu sanya ni lejang. ยอสุเกเรตรีกูเปียวเปียไปตัวบ้างไหมเช้าข่ายเนี่ยไปงานรุ่งเช้าอีกกี่สานในปัตตาลุเนี่ยมาในงานนี้เนี่ยไอซีจีในงานเด็กอาตยายุงจับเช่ไอซีขันซาอียาปัตมาจงไอซีขันซากูอะคูลามเมมเบลันสัตตงยันเนี่ยน่าสงทัดเต็นตุนยารอมาบ้าเอริพีเอมาตัมรอตับเฮริปาวันปัตตานีรามูตัมรอกะกะลูเอเดเอเซลเลนเนี่ยอุริบันสยามสังเยชัดดีมาอะสุยานเนี่ยปูบังสังเยนี่เรื่องตัมรอเปียวกุญยาดู ผมมุ่งจะสมิงทงก์ที่เกณฑ์เลือกได้ตรงนี้จะเชื่อเลยไหมว่าพี่สุขีบาร์เองแต่ก็ต้องสู้อย่างนี้เนี่ยลูกอัดเด็กเช็ดเลยทีเดียวกูนะยุ่งยากไปต้องขนาดสิบาร์เองแต่ในประเทศเบลจ่าจะรู้อันนี้เนี่ยจำรู้อันนี้เนี่ยที่ส่งโซ่ที่ดีจ้าจ้าได้หน้าสองเว็บเบลจ่าที่เบลส่งที่ดีจ้าจ้าจะรู้เปลี่ยนเลยเบลจ้านะเต็มที่เอาไปใช้บาร์เองอุบังสองเว็บมุบังอุบังสองเว็บมุเนี่ยที่ยุ่งยากจะได้จะรู้ไปบุไปบุเบลจ่าลูกสองหน้ากูลู
ောင်ရွက်လျက်ရှိပါတယ
်။ဒါ့အပြင်ရခိုင်ပြည်ပခါနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်သက်အစီရင်ခံစာမှာဖော်ပြထားတဲ့တက်မတော်တက်ဖွဲ့ဝင်တွေရဲ့ကျူးလွန်မှုတွေကိုလည်းစုံစမ်းစစ်ဆေးအရေးယူနိုင်ဖို့စစ်ဖက်ဥပဒေတိုင်စုံစမ်းစစ်ဆေးနေပြီးဒီစစ်ဆေးမှုတွေကိုပွင့်လင်းမြင်သာစွာစစ်ဆေးမှုတွေလုပ်ထားတယ်လို့သူကပြောဆိုလိုက်ပါတယ်
။ဒါပေမဲ့ကြာခုနပြောတဲ့မောင်နှုတ်ချုပ်ပြေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပထမအဆင့်ဖြစ်တဲ့စုံစမ်းစစ်ဆေးရေးဟိုကော့တော့ inquiry တွေကိုကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ်။အပြည့်ရှိခြင်းမရှိခြင်းကကျွန်တော်တို့ကဒီတိုင်းဆုံးဖြတ်လို့မရအောင်တရားရုံးမှာပဲဆုံးဖြတ်လို့ရတယ်။တက်မတော်အနေနဲ့ပြောတာပြောနိုင်တာကတော့ကျွန်တော်တို့အနေနဲ့ဒီလိုမျိုးနော်ပြစ်မှုတွေဒီလူတွေကပတ်သက်တဲ့ဟာတွေမကောင်းဒါတရားဥပဒေနဲ့ညီဆွန်းတဲ့အကြောင်းအရာတွေဒီလူတွေနဲ့ပတ်သက်ပြီးကြာကြာဒီလိုမျိုးညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့လို့ရှိတယ်တာဝန်မှုကြာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ဒါအရေးယူဆောင်ရွက်သွားမှာဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်သက်အစီရင်ခံစာမှာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာ5ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဥပဒေမဲ့လုပ်ရက်တွေကိုတက်မတော် ARSA အပါအဝင်အဖွဲ့အစည်းတွေကကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဘူးဒီတော်မျိုးနဲ့ကုကြပြင်းမှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်ဘက်ကစစ်ခုံရုံးတင်အရေးယူဆောင်ရွက်နေတာတွေရှိပေမဲ့နိုင်ငံတကာဘက်ကရောပြည်တွင်းဘက်ကရောပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်မှုတွေရှိပါတယ်။ဒါပေမဲ့ကူတာပြင်ရွာကိစ္စမှာစစ်ခုံရုံးနဲ့တက်မတော်ဘက်ကအရေးယူမှုကိုမကြောင်ရင်ထုတ်ပြန်သွားမယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောဆိုလိုက်ပါတယ်။အခုရက်ပိုင်းအတွင်းအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့နေတဲ့စစ်သင်္ဘောပေါ်မှာအမျိုးသား၅ဦးကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့တက်မတော်ဘက်ကဟုတ်မှန်တယ်လို့ဝန်ခံထားပြီးဒါနဲ့ပတ်သက်လို့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောဆိုထားပါတယ်။မြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာကျေးရွာတွေကိုမိရှို့တာရဲသားတွေကိုနှိပ်စက်တပ်ဖြတ်တာစသဖြင့်အစိုးရကာလကအပြင်းထန်ဝေဖန်ခဲ့ရသလိုပဲအခုနောက်ပိုင်းမှာဆိုရင်လည်းရခိုင်ဒေသကရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာနှိပ်စက်တာတွေရှိတယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ် ဒါကြောင့်လဲရခိုင်မှာဒုတိယအကျော်စစ်ရာဇဝမှုတွေလူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေဖြစ်နေပြီလားလို့တော့ကုလလူအခွင့်အရေးကိုယ်စားလှယ်ဟောင်းကသူ့နောက်ဆုံးစီရင်ခံစာမှာမေးခွန်းထုတ်ခဲ့ပူပါတယ်။မြန်မာဆိုရရောမြန်မာတပ်မတော်ကပါနိုင်ငံတကာသူ့နေရဲ့ရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံပေးမဲ့လို့အခု ICJ ကိစ္စမှာရောတခြားလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်မှာပါဖြစ်ရလိုက်ပြန်လဲစုံစမ်းစစ်ဆေးနေတာတွေလှုပ်လာတာတွေတွေ့နေရပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။လူမှုကွန်ရက်တွေပေါ်မှာတွေ့ခဲ့ကြရတဲ့တမတော်တိမ်ဖော့ပေါ်နှိပ်စက်ခံရသူပုံနှကြုံမျိုးနဲ့ကြောက်စိုက်ဒေသခံ9ဦးကိုဒီကနေ့မှာစစ်တွေခရင်တရားယူမှာရုံးထုတ်ခဲ့တာကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါတမတော်ဖက်ကဖန်စီထားတဲ့ပုံနှံကြုံမျိုးနဲ့ကြောက်စိုက်ဒေသခံ9ဦးကိုဒီကနေ့မှစစ်တွေခရင်တရားယူမှာယူထုတ်ခဲ့ပြီးဖန်စီခံထားသူတွေမှာရိုက်နှက်ခံထားတဲ့ဒဏ်ရာတွေမပြောက်သေးဘူးလို့ဖန်စီခံထားတဲ့ဦးမင်းစိုးရဲ့မိသားစုဝင်ကိုစိုးဝင်းကပြောပါတယ
်တရားယူထုတ်ခဲ့ခြင်းကကိုဒီမျိုးယူထုတ်တယ်ယူထုတ်တာယူထုတ်တော့ကျွန်တော်ကမနေ့ပိုင်းတည်းကကျွန်တော်စောင့်နေတယ်ဟာဟိုကဦးမင်းရဲ့မောစောင့်နေတယ်အခုစစ်တွေရောက်နေကျွန်တော်အခုယူထုတ်မှာယူထုတ်မှာကိုရောကျွန်တော်တို့ဘာမှတရားသူကပြန်လို့မပြောနိုင်ဘူးကျွန်တော်မပြောနိုင်လားပြောရှင်တယ်လားဘာမှမကြည့်ခွဲတာကျမ်းမာရလေးကိုနင်းနေဟိုကတဲတိုင်လူကဆဲဆဲရပါတယ်ဒါပေမဲ့ဟိုကနင်းနေဟိုကအရိုက်ခံတဲ့တင်းဖို့ပေါ်မှာအရိုက်ခံတာတွေအမှားရတွေကမတောက်ကြသေးဘူးအကုန်လုံ
းကြောက်စိုက်ဒေသခံ9ဦးကိုတမ်တော်ရင်ပေါ်မှာရိုက်နှက်ခဲ့တဲ့ဗီဒီယိုပိုင်းအင်တာနက်လူမုန်းကွန်ရက်ပေါ်မှာပြန့်နှံ့လာတဲ့နောက်ပိုင်းမှာတပ်ဖက်ကလည်းသူတို့လောက်တာမှန်ကန်ကြောင်းပြောဆိုထားပြီးရိုက်နှက်သူတွေကိုအေးအေးယူနိုင်ဖို့တမ်တော်ဖက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောဆိုထားပါတယ်ဖန်စီခံထားရတဲ့ကြောက်စိုက်ဒေသခံ9ဦးဟာအေအေနဲ့ဆက်ဆက်နေတဲ့အမာခံတွေဖြစ်ပြီးသူတို့ကိုစစ်တွေမှာတရားစွဲဆိုနိုင်ဖို့လုပ်နေတယ်လို့လည်းဒီကနေ့ချင်းပါပြုလုပ်တဲ့တမ်တော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စောမင်းထွန်းကပြောဆိုသွားပါတယ
်ဒါဒီအေအေနဲ့ပတ်သက်နေတဲ့တို့တို့ဒါအမာခံ9ယောက်ကိုတို့တို့စစ်တွေကိုတရားစွဲတင်နိုင်ဖို့ပြီးရင်ထပ်မံစစ်ဆေးနိုင်ဖို့ဒါစစ်ရည်ရည်ဖြစ်ပွားတော့ဖြစ်တဲ့အကြောင်းလို့ဒါဒီဒီပေါ်မှာဟုတ်တဲ့အကြောင်းချေရတဲ့ပတ်တဲ့ပေါ်ကြာကြာကျွန်တော်တို့ဖြစ်စဉ်ဖြစ်ရအမှန်တိုင်းကျွန်တော်တို့ကတရင်ထုတ်ပြန်ခဲ့တယ်
ဖန်စီခံထားရတဲ့မိသားစုဝင်တွေကတော့ဖန်စီခံထားရသူတွေမှာပြည့်မရှိတာကြောင့်သူတို့ရဲ့အမှုကိုတရားမျှတစွာဆောင်ရွက်ပေးဖို့လိုတယ်လို့ဖန်စီခံထားရတဲ့ဦးမင်းစိုးရဲ့မိသားစုဝင်ကိုစိုးဝင်းကပြောပါတယ
်အမှုကိုလေးခုမှတရားမျှတတာနဲ့ပြေချာဆောင်ရွက်ပေးရင်လည်းကျွန်တော်တို့က
လက်ရှိချိန်မှာကြောက်စိုက်ကြီးစွာကဖန်စီခံထားသူ9ဦးကိုဘလို့ဥပဒေပုံမှန်နဲ့တရားစွဲဆိုထားတယ်ဆိုတာမသိရသေးပေမဲ့သူတို့ကိုလာမည့်မေလ26ရက်နေ့မှာထပ်မံယူထောက်စစ်ဆေးမယ်လို့ကိုစိုးဝင်းကပြောပါတယ်ရခိုင်နောက်ပိုင်းမှာ2019ဖေဖော်ဝါရီလကနေ2020ခုနှစ်မတ်လ20ရက်နေ့ထိမြို့နယ်73ခုမှာကျန်းသက်တိုက်ပြည့်ရေးဥပဒေနဲ့ရေးယူခံထားရတဲ့အမှုပေါင်း100ကုမှုရှိတယ်လို့ရခိုင်ပြည်နယ်ဥပဒေရှုပ်ကပြောဆိုထားပါတယ်တပ်မတော်တကြင်းစာရှင်းလင်းပွဲမှာတော့အဖွဲ့ကိုအကျံဖက်အဖွဲ့ဖြစ်တမတ်ကျင်ညာပြီးတဲ့နောက်ပိုင်းမှာအဲဟာအကျံဖက်လောက်ရတဲ့ပုံပြီးကျူးလွန်လာတာမို့ဒေသတွင်းတိုက်တွေပို့ဖြစ်လာရတာလို့ဖြေရှင်းထားပါတယ်လက်ရှိရှင်ဒီရခိုင်နောက်ပိုင်းနဲ့ချင်းပြည်နယ်ဘလောဝါမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွင်းမှာရာသားဖန်ဆီးခံရတာတို့လည်းအများပြားရှိနေပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတင်ပြပို့ထားတာပ
ါမျိုးဆက်ပွားကျမရေးပညာပေးနဲ့ပတ်သက်လို့တင်ယုံညွှန်းနှမ်းမှာထည့်သွင်းထားမှုအပေါ်ဝေဖန်မှုတွေကြောင့်ပညာရေးဌာနအနေနဲ့အသုံးအနှုန်းတွေကိုပြန်လည်စီစစ်ပြင်ဆင်သွားမယ်ဆိုတာကိုပြောပြပါမယ်ကျမအင်တနာထုံးပါနည်းပညာခင်မာတရင်အချက်အလက်အဖြစ်အပျက်တွေကိုလူတိုင်းအလွယ်တကူသိနိုင်တာကြောင့်ကျောင်းသားကျောင်းသူတွေအနေနဲ့မမြင်သင့်မကြားသင့်တာတွေနဲ့နှိစက်မှုတွေရှိနေတဲ့အတွက်အမှားအမှန်ခွဲခြားသင်ယူနိုင်စေဖို့ဒီသင်ခန်းစာကိုထည့်သွင်းတာလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။ဒသမရန်သင်ယူသေးဘဝတွက်တာကျွမ်းကျင်စရာဘာသာရပ်မှာပါဝင်တဲ့မျိုးဆက်ပွားကျမ်းမာရေးနဲ့ဆယ်ကျော်သက်အရွယ်များပေါင်းသင်းဆက်ဆံရေးသင်ခန်းစာတွေထည့်သွင်းတာဟာအသက်အရွယ်အလိုက်တည်တည်တဲ့အကြောင်းအရာတွေကိုနားလည်နိုင်ဖို့ဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအများသုံးနေကြသလို sex education နိုင်ငံဆိုင်ရာပညာပေးသဘောထက် reproductive health education မျိုးဆက်ပွားကျန်းမာရေးပညာပေးလို့သာသုံးစွဲစီခြင်းနဲ့လို့ဦးကိုလေးဝင်းကပြောပါတယ
်အများဖြစ်တော့ကျွန်တော်အဲ့ဒီ sex education ဆိုတဲ့စကားလုံးကိုတိတ်မသုံးစီခြင်းမအောင်ဖြစ်နိုင်လို့ရှိရင်အဲ့ဒီ sex education တော့မဟုတ် comprehensive sexuality education ပေါ့အဲ့လို sex လို့အတန်းကြားလိုက်ရင်တစ်ခါတည်းကျတော့ဒီတာမန်ပေါ့နော်ဟိုလူတွေကနေပြီးတော့ဘယ်ရောက်သွားလဲသူအဲ့ဒီဟိုတခြားပေါ့နော် entertainment ဘက်ကိုရောက်သွားတယ်လို့ကျွန်တော်အဲ့လိုမြင်တယ်အဲကြောင့်ဖြစ်နေလို့ရှိရင်တော့မျိုးဆက်ပွားကျမ်းမာရေးပေါ့နော်ပမာလို့ဆိုရင်တော့ဒါမှမဟုတ်ရင်တော့ကျွန်တော်တို့က reproductive health education ပေါ့ဒါနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီအဲ့လိုပဲသုံးစီခြင်းပါတယ်
မျိုးဆက်ပွားကျန်းမာရေးကိုသင်တဲ့အခါကျောင်းမှာလက်တွေ့သင်ကြားမဲ့ဆရာဆရာမတွေကိုလည်းတည်တည်ချာချာသင်တန်းပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်။သင်ကြားပေးမဲ့ဆရာဆရာမတွေကိုဘာသာရပ်တွေရဲ့သဘောတဘာဝကိုရှင်းပြတာအဲ့ဒီဘာသာရပ်တွေကိုသင်ကြားပေးတဲ့အခါမှာသင်ခန်းစာရဲ့ရည်ရွယ်ချက်ကိုသေချာသိအောင်ဘယ်လိုတွေဆောင်ရွက်ရမယ်ဆိုတာတွေကိုသင်တန်းတွေအစဉ်အဆက်ပေးထားပြီးဖြစ်တယ်လို့ပညာရေးသုတေသနစီမံကိန်းနဲ့လေ့ကျင့်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဝင်းထွန်းကပြောပါရယ်။
ဆရာတို့ရဲ့အခြေခံပညာဦးစီးဌာနဆရာဆရာမတွေအပြင်ကိုဖတ်ပြီးတော့ဆရာတို့လိုအပ်တဲ့ဟိုပြင်ပဆိုတာလည်းဆရာတို့အခြေခံပညာဦးစီးဌာနဆရာဆရာမမဟုတ်တဲ့လူတွေပါထည့်ပြီးတော့သင်တန်းပေးထားတာဖြစ်ပါတယ်ဒီကတော့လေ
ဒါပေမဲ့လည်းဒီသင်ခန်းစာအပေါ်မှာဝေဖန်ပြောဆိုမှုတွေစိုးရိမ်မှုတွေတိုးနေတာကြောင့်ဒီထဲကအသုံးနှုန်းတွေကိုစစ်စစ်ပြင်ဆင်သွားမယ်လို့လည်းပညာရေးဌာနကထုတ်ပြန်ထားပါတယ်ဒီလိုတင်တဲ့အခါကျောင်းသားတွေအနေနဲ့အယူအဆလွဲမှားသွားတာတင်ကြားတဲ့ဆရာဆရာမရဲ့တင်ကြားမှုပုံစံမမှန်မှားတွေကိုစိုးရိမ်တဲ့ကျောင်းသားမိဘတွေလည်းရှိနေပါဗျ။ကျောင်းသားမိဘတဦးဖြစ်တဲ့ကိုကျော်ဝနကတော့တင်ကြားမှုပုံစံလွဲချုံမှားကိုစိုးရိမ်နေပါဗျ။မိ
ဘတယောက်အနေနဲ့စိုးရိမ်နေရှိတင်တဲ့ဆရာဆရာမရဲ့အနေသားပေါ့နော်။ဒီပုံမှာအများကြီးမူတည်နေတဲ့ဆိုတော့ဆိုလိုချင်တာကဘာလဲဆိုတော့တင်ကြားပေးတဲ့ဒီကလေးတွေနားလဲသဘောပေါက်နိုင်အောင်လို့တင်ကြားပေးတဲ့ဆရာဆရာမဆိုတိုင်းကဒီနားနဲ့ပတ်သက်ပြီးတော့တော့ဘယ်လောက်ကြီးပြီးလာခါတယ်အဲ့ရနဲ့ပတ်သက်ပြီးတော့ဟိုကျမ်းမာရေးနဲ့ပတ်သက်ပြီးသိပညာမူတူတာဘယ်လောက်ရှိလဲဆိုတော့ဟိုအများကြီးမူတည်တယ်အဲ့တော့တချို့သင်လိုက်လို့ဒီပင်ရိုးတိုင်းသင်လိုက်လို့နားလဲတော့ပေါ့မှုလွဲသွားလို့ရှိရင်အန္တရာယ်ကြီးတယ
်ဒီမျိုးဆက်ပွားကျမ်းမာရေးပညာပေးသင်ခန်းစာနဲ့ပတ်သက်လို့ဗုဒ္ဓဘာသာကလျာဏယူဝအသင်ကြီး 1MBA အပါအဝင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားရေးလှုပ်ရှားမှုအဖွဲ့တွေကဒါကိုမြမရင်ကြီးမှုနဲ့မကိုက်ညီဘူးဆိုပြီးကန့်ကွက်နေတာတွေရှိပါတယ်။မြမနိုင်ငံမှာဘဝတက်တာကျွမ်းကျင်စရာဘာသာရပ်ကို1998ခုနှစ်ပညာရေးညှင့်တင်မှုအစီအစဉ်အရအခြေခံပညာအဆင့်ကနေစတင်ပြီးတင်ကြားခဲ့တာပါ။2003-2004စတင်နှစ်မှာ UNICEF ကုလသမဂ္ဂကလေးများဂျန်မုံငွေအဖွဲ့ရဲ့ညီပညာအကူအညီကိုယူပြီးတင်ယိုးပြုစုခဲ့တယ်လို့နောက်ပိုင်းမှာသက်ဆိုင်ရာပညာရပ်ပိုင်းကျွမ်းကျင်သူတွေနဲ့ညှိနှိုင်းပြီးတင်ယိုးရေးဆွဲခဲ့တာဖြစ်တယ်လို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီမှာအိမ်တနာထုံးမှာရန်ကုန်မြို့ကနေတရင်ပြပူတာဖြစ်ပါတယ
်။စီးရီးသင်းမမှုတွေဖြစ်ပွားနေစေရခိုင်ပြည်နယ်နဲ့ချင်းမြစ်နယ်ပလက်ဝဆစ်ဆောင်စခန်းတွေမှာ COVID-19 ရောဂါကူးစက်မှာစိုးရိမ်နေရတဲ့အခြေအနေအကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာနိုင်ငံမှာ COVID-19 ကူးစက်များယောဂါပြန့်နှံ့မှုရှိလာနေတဲ့တစ်ချိန်တည်းမှာပဲစည်ရေးပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝဆစ်ဆောင်စခန်းတွေမှာယောဂါကူးစက်မှာစိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်တွင် COVID-19 ယောဂါကူးစက်ခံရသူနှူးသွေးရှိလာပြီးနောက်ပိုင်းလူနေထူထပ်တဲ့ဆစ်ဆောင်စခန်းတွေမှာဒီယောဂါကူးစက်သွားမှာကိုစိုးရိမ်နေကြတာပါအထူးသဖြင့်လိုအပ်ချက်တွေများပြားနေတဲ့ဆစ်ဆောင်စခန်းတွေမှာယောဂါကူးစက်မှာစိုးရိမ်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွင်းမှုကုစစောထွန်းကပြောပါတယ်
ဒီလျှောက်သခင်တွေမှာတော့တချို့ရုပ်ပြရင်အလဲဝေးပြီးတော့မှတကယ်တချို့မှကြတော့နန်ရှာကပြန်လာကြတယ်တချို့သူတွေကဒီမိသားစုတွေရှိနေတဲ့ဒီကမ်းတွေနဲ့တော်ပြတာမျိုးတော့မိသားစုကိုလာပြတာမျိုးတော့ပေါ့နော်ဒါမျိုးတွေရှိတယ်အဲ့ဒီကမ်းတွေမှာကဒီမတ်တွေတော့မရှိဘူးရေလက်စစ်မိုးအတွက်ရေနဲ့ဆက်ပြတော့မရှိဘူးခလေးနဲ့တတိယတွေများနေကြအစာအဟာရမပြေတော့ဘူးပြည်သူတို့အပြောင်းအလဲမှာသူတို့ကောင်းအောင်အနားယူနိုင်တာအစ်စ်နဲ့လည်းမရှိဘူးအဲဆိုရတဲ့ခုက
ယောဂဘုရားနှံ့ကူးစက်မှုမရှိစေဖို့အတွက်ညွန့်နယ်ရက်ွက်ကြေးရွာလိုက်ကွာရန်တိန်းစင်တာတွေဖွင့်လှစ်ထားတယ်ဆိုပေမဲ့လိုအပ်ချက်တွေရှိနေစေလို့ကုစစောထွန်းကဆက်ပြောပါတယ
်ဒီကွာရန်စင်တာဒီကိုအစွားဖက်ခါရေးတော့ဆိုလို့ရှိရင်ဒီအစားအသောက်တွေကို3000ကျော်ထပ်ပေးတာရှိတယ်ဒီစီးရီးမျိုးအပါဝင်အကုန်လုံးမျိုးတွေမှာဆီနီယာမျိုးကစပြီးတော့မှမပြေတော့ဘူးလို့ပြောပါတယ်အစွားဖက်ကမပြေတဲ့အခါမှာကွာရန်ဝင်တဲ့သူတွေမှာနေငါဒီတော့မှာခမင်းနေပိုးပိုးကအတူပြေးရတယ်ရှိတယ်သူတို့ကိုယ်တိုင်ဝေစားဖို့ကြားပြန်တော့လည်းပဲဝေကြီးကတချို့မှမပါလာဘူးပေါ့နော်အခြေတစ်ရှိတယ်ပေါ်ရတဲ့ခန္ဓာတွေမှာအသားနေနေတဲ့အနေအထားမှလည်းရှိတယ
်ရခိုင်ပြည်နယ်တောင်ပိုင်းတန်သွဲနဲ့တန်ကုန်းမြို့နယ်မှာမလေးရှားပြန်နူကိုဗစ် -19 ရောဂါဗိုင်းရပ်တွေ့ရှိရတယ်လို့ကျန်းမာရေးဝန်ကြီးဌာနကမေလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်တွင်ကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်နေမှုနဲ့ပတ်သက်လို့ဒီနယ်ကျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကအခုလိုပြောပါတယ်
။ခ
ကျွန်တော်တို့ကြိုတင်ကွယ်တာအတိအပညာပေးတာပါနော်ဒါပဲကာကွယ်ဆေးလည်းမရှိသေးတော့ကာကွယ်ဆေးနဲ့လည်းထိုးလို့မရဘူးတပ်ပြည်တွေထဲမှာအတိအပညာနဲ့ကျွန်တော်တို့ဒါဇာရတဲ့အဲဒီလူစုလူဝေးချောင်းမှုတို့လက်စီမှုတို့ကွန်တင်းက6000လောက်ရှိတယ်ဗျ။ဆောင်းပြည်တန်ရလူနာတို့60ဒီကွန်တင်းဝင်နေတဲ့လူတွေတည်းကဒီကနဲ့ဆက်မရောက်ကျွန်တော်တို့စစ်ထားတယ်။အဲဒီမှာနှစ်ယောက်ပဲပေါ်ဆက်ကြတယ်ဗ ောင်စခန်းပါဝင်မြို့ထဲမှာကိုဗစ် -19 ရောဂါကူးစက်မှာစိုးရိမ်တယ်လို့ပလဝမြို့ပြည်မြို့ဖဥစိန်ထွန်းလှကပြောပါတယ်
ကျွန်တော်တို့ပလဝမြို့တွေကအခုအေးလက်ပတ်ဆက်တွေကဒေသအခြေအနေအဆင်ကမပြေဘူးတို့လိုအပ်တဲ့ဆေးဝါးတွေလည်းတိတိကျကျတော့မရှိဘူးခင်ဗျာတို့တော့ဆုံးနေနေတယ်ဆိုအားလုံးကြုံနေနေတာပဲခင်ဗျာဒီပိုးဝါးတွေတော့ပြည့်နေတယ်ဆိုတော့လေ
လက်ရှိချင်းမြင့်နယ်မှာကိုဗစ် -19 ပိုးသွေးလူနာတိသိမ့်မှာ4ဦးဟာခါမှာ2ဦးအပေါင်း5ဦးရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ချင်းပြည်နယ်ပလဝမြို့နယ်ကနေရကနေတိမ်းရှောင်နေရတဲ့ဆစ်ဆောင်ရွာသားတို့ကတော့ COVID-19 ရောဂါထက်တိုက်ပွဲကြလက်နက်တွေထိမှန်မှာစိုးရိမ်နေရတယ်လို့ဆိုပါတယ်
အခုလက်ရှိဆုံးရှုံးနေတာကတော့လက်နက်ကြီးတွေလက်နက်ငယ်တွေနဲ့ပါပြီးပုံကြီးရတယ်ရှိနေရတယ်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသိမ်းမှမှုတွင်ဒီ2020ခုနှစ်မှာလက်နက်ကြီးအပါဝင်၄ချောင်းပြည်ကမှုကြောင့်အရသား80လောက်သေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။ COVID-19 ကူးစက်များရောဂါပြန့်နှံ့မှုရှိလာတဲ့အချိန်မှာနှစ်ဖက်စလုံးအပြည့်ရဆဲဖို့လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကနေတောင်းဆိုနေပေမဲ့နှစ်ဖက်တိုက်ပွဲရပ်တန့်နေတဲ့အခြေအနေမှာမရှိသေးပါဘူး။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုစမခင်မြွှေကတင်ဆက်ပေးပါမယ်။မေလ12ရက်နေ့ဟာခေတ္တသူညာပြုနည်းပညာတွေကိုနောက်နောက်နောက်သားတွေကိုမျိုးစေ့ချပေးခဲ့တဲ့ခယုနာရှင်မိရေရှင်မအဖြစ်ကဘာကဂုံပြုခေါ်ဆိုခံရသူသူနာပြုဆီယာမဖလိုရန့်စ်နိုက်တင်ဂေးရဲ့နှစ်နေရပြည့်မွေးနေ့ဖြစ်တယ်လို့သူကဂုံပြုတဲ့ကဘာသူနာပြုများနေလည်းဖြစ်ပါတယ်ဝီနာသရီကိုပြည့်စုံဆောက်ရှောက်တဲ့နေရာမှာစေတနာမေတ္တာရှိထားပြီးအထက်ရောက်ဆုံးကုသပေးနိုင်မယ့်ဤစနစ်တွေကိုချမှတ်ပေးခဲ့တယ်လို့ယောဂဘုကုဆက်ပြန့်ပွားမှုတွေကိုထိန်းချုပ်နိုင်အောင်လက်ကိုမကြမကြတန့်ရှင်းစင်ကြယ်အောင်စေကြောဖို့ဆိုတဲ့အလေးထားကောင်းတွေကိုလေ့ကျင့်ပြူထောင်ပေးခဲ့တာကြောင့်ကမ္ဘာဆေးဘက်ဆိုင်ရာသမိုင်းမှာတော့ထင်ရှားတဲ့အမျိုးသမီးတစ်ယောက်ပဲဖြစ်ပါတယ်။ပုံမှန်လက်ဆေးကြဖို့ဆရာအပါဝင်သူချမှတ်ခဲ့တဲ့သူနာပြုနည်းလမ်းတွေကဒီကနေ့အထိအများပြည်သူကျမကြီးအတွက်အကျိုးပြုနေဆဲပဲဖြစ်ပါတယ်။ဒီကနေ့ကမ္ဘာကျွမ်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှီတန်ကနေပါဝင်နေကြတဲ့သူနာပြုအမျိုးသားအမျိုးသမီးတွေနဲ့အတူမိသားထဲမှာကြာရောက်တဲ့မိရဲ့ရှင်ဖလိုရန့်စ်နိုက်တင်ဂေးရဲ့အနှစ်နေရာပြည့်မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့နိုက်တင်ဂေးရဲ့ဘဝတစ်စိတ်တစ်ပိုင်းနဲ့သူ့ရဲ့သမိုင်းဝင်စွမ်းဆောင်ချက်တချို့ကိုဒီသတင်းဖန်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
်
ဒီနေ့ကမ္ဘာတဝန်းလူတွေတန်းတဲ့ချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကလူတွေရဲ့ကျန်းမာရေးအသေးနဲ့တခွေပန့်ရှင်ကြီးဘယ်လောက်ထိအရေးပါတယ်ဆိုတာကိုနှိုးဆော်လိုက်တာဖြစ်ပါတယ်လက်ကိုပုံမှန်စီချင်းအဖြစ်ပိုးမွှားတွေကိုတည်စေနိုင်ပြီးလူအသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလက်တွေ့ဖြစ်ရတွေနဲ့ပြခဲ့ပြီးလူတွေအတွက်တခွေတန့်ရှင်ကြီးအလေးအကျင့်ကောင်းတွေကိုလူငယ်တဲ့နှစ်တရာကျော်200နီးပါးကလေးကညွှန်ကြားပြသပေးခဲ့သူကတော့မီးရင်ရှင်မလေးနိုင်တင်ကြီးလို့ကဘာကတည်ကြတဲ့ဗြိတိန်နိုင်ငံကသူနာပြုဆီယာမဖလိုရန့်စ်နိုင်တင်ကြီးပဲဖြစ်ပါတယ်။1853ခုနှစ်ကဗြိတိန်ပြင်သစ်နဲ့တူရကီမဟာမိတ်တပ်ဖွဲ့တွေနဲ့ တစ်ဖက်မှာရုရှားအင်ပါယာတို့အကြားခရိုင်းမီးယားစစ်ပွဲဖြစ်ပွားနေတဲ့အချိန်ဒီကနေ့ခေတ်တူရကီနိုင်ငံအစ္စတန်ဘူမြို့ကစကူတာရီဆေးရုံမှာတရားရစစ်သားတွေကိုတွားရကုသပေးခဲ့တဲ့တူနာပြူဆရာမနိုင်တင်ကဟာတရားရစစ်သားတွေနဲ့ပြည်နေတဲ့ဆေးရုံမှာကာလဝမ်းယောဂနဲ့ဥယောင်ငန်းဖျားလိုကုဆတ်ယောဂတွေနဲ့ကြုံနေရတဲ့အချိန်လူနာတွေကိုပြုစုဆောင်ရှောက်ပေးခဲ့သူဖြစ်ပါတယ်စီယံကိုရလာတဲ့ပရင်စစ်သားတွေဟာစစ်ပွဲထံရာကြောင့်သေဆုံးရတဲ့ကူးဆက်ယောဂါတွေကြောင့်သေဆုံးရတာကဆယ်ဆလောက်ပုံများနေတာကိုနိုင်တင်ကေကသတိပြုမိခဲ့ပါတယ်။ဒါကြောင့်လူနာတွေရဲ့တကူရီတန့်ရှင်းရင်းနဲ့မေလာစနစ်ကောင်းမွန်အောင်ဆောင်ရွက်ပေးခဲ့တယ်လို့လူနာကရင်အိယာတွေကိုတန့်ရှင်းမှုရှိအောင်လေဝင်လေထွက်ကောင်းအောင်လိုအပ်တဲ့အစာအာဟာရရရှိအောင်စသဖြင့်ပြည်ပြင်ပြောင်းလဲမှုတွေကိုအဖက်ဖက်ကလုပ်ပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကနိုင်တင်ကြီးရဲ့ကြိုးပမ်းမှုတွေဟာအခုအချိန်ထိအရေးပါရောက်နေတော့မယ်လို့လန်ဒန်မြို့မှာရှိတဲ့ Florence Nightingale ပြည်ထောင်ရဲ့ညွှန်ကြားရေးမှူး David Green ကပြောပါတယ
် Nightingale is certainly very relevant today because of the absolutely pioneering work that she did regarding hygiene particularly the washing of hands making sure that there is
Nightingale ဟာသူ့ရဲ့ရှေ့ဆောင်လမ်းကြားကြိုးပမ်းဆောင်ရွက်မှုတွေကြောင့်ဒီကနေ့ကျွန်တော်တို့ခေတ်အထိအကျိုးပြုနေစေပါပဲ။ဒီလိုရတန်ရှင်ရေးအတွက်သူတို့ပြင်လက်တွေပုံမှန်ဆေးဖို့လမ်းညွှန်ခဲ့တယ်လို့လူနာတွေကိုအကောင်းဆုံးပြုစုဆောင်ရှောက်နိုင်ဖို့ဘယ်လိုလူနာမျိုးပဲဖြစ်ဖြစ်ပြုစုဆောင်ရှောက်တဲ့အခါမှာကောင်းမွန်တဲ့အလေးအထားတွေကိုလိုက်နာဆောင်ရွက်ကြဖို့တာဝန်ကျေပွန်မှုနဲ့ညှင့်မာတဲ့စံတန်ဘူးတွေထားရှိနိုင်ဖို့အတွက်ရှေ့ဆောင်လမ်းပြခဲ့လို့ပါပဲ
။ဆက်ကိုရစုခေတ်လယ်ကာလဖြစ်တဲ့အဲ့ဒီအချိန်ကဆေးရုံတွေဟာညစ်ပတ်ပေးရပြီးအသေးအံနာမကျန်းဖြစ်နေသူတွေနဲ့ပြည်နေတဲ့နေရာတွေဖြစ်ပြီးဘယ်သူကမှအဲ့ဒီလိုနေရာမျိုးမှာအလုံးမလုံးချင်ကြပါဘူး။လူအဖွဲ့အစည်းအတွင်းအနှိမ့်ဆုံးအလွာကလူတွေသာလှုပ်ကြတဲ့အလုံမျိုးသူနာပြုတ်လို့ဆိုရင်နေကြတဲ့အလုံတစ်ခုအဖြစ်သတ်မှတ်ခဲ့ကြတာပါ။ဒါပေမဲ့နိုင်တင်ကေးကဒီယူဆပြောင်းလဲသွားတဲ့အထိသူနာပြုတ်အတန်နဲ့နီးပညာတွေကိုအဆင့်တန်းမြင့်မအောင်လုပ်ပေးခဲ့ပြီးအရေးပါတဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းကြီးတစ်ခုဖြစ်လာအောင်မျိုးစေ့ချပေးခဲ့ပါတယ်။ဒီနေရာမှာနိုင်တင်ကေးမွေးဖွားကြီးပြင်းပုံကိုအထူးချုံပြောပြရရင်တော့ဖခင်ကဗြိတိန်ပြည်ပရှင်တထေးကြီးမိခင်ဖြစ်သူကလည်းမျိုးရိုးစင်ဆက်ကုန်တယ်မိသားစုကနေဆင်းသက်လာတဲ့ကြွယ်ဝတဲ့သူတဦးဖြစ်ပြီးနိုင်တင်ကေးကိုတော့အီတလီနိုင်ငံဖလော်ရန့်စ်မြို့မှာ1820ခုနှစ်မေလ12ရက်နေ့မှာမွေးဖွားခဲ့တာပါသူမွေးတဲ့မြို့ကိုယူပြီးဖလော်ရန့်စ်နိုင်တင်ကေးဆိုတဲ့နာမည်ကိုရခဲ့တာပါပညာတတ်လူချမ်းသာမိသားစုကနေမွေးဖွားကြီးပင်ခဲ့သူဖြစ်ပေမဲ့လို့အဆောင်ရောင်ပကာသနာတွေမှာပျော်မွေ့မနေပဲနာကျင်ဝေဒနာခံစားနေရတဲ့သူတွေနွမ်းပါနေကြတဲ့သူတွေအတွက်လူဝတ်တဲ့ကျမ်းမာရေးပြုစုဆောက်ရှောက်မှုတွေပေးနိုင်ဖို့သူ့ဘဝတစ်လျှောက်ကြိုးပမ်းခဲ့ပါတယ်။နိုင်တင်ကေးဟာခရိုင်းမီးယားစစ်ပွဲကာလအတွင်းညဘက်အိတ်ချိန်တွေမှာတောင်မနာမနေပဲမိရင်တစ်လုံးနဲ့လူနာတွေကိုလိုက်လံကြည့်ရှုဆောက်ရှောက်ပြုစုပေးခဲ့တာကြောင့် The Lady with the Lamp မိရင်ရှင်မလေးနိုင်တင်ကေးရဲ့လို့အမည်ထွင်ခဲ့ပါတယ်။နိုင်တင်ကေးပြတဲ့ညွှန်ကြားရေးမှူး David Green ကတော့နိုင်တင်ကေးဟာတိုင်းပြည်အတွက်တည်ကောင်းတယောက်ပါပဲလို့ပြောပါတယ်။
She was the hero the nation needed during the Crimean War at the times when things went very, very badly for the UK. There wasn't a military hero. There wasn't a political hero from that conflict.
And so there was a gap there. 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 Crimea စစ်ပွဲကာလအတွင်းမှာသူဟာနိုင်ငံအတွက်သူရဲကောင်းတစ်ယောက်ပါပဲ။အဲဒီစစ်ပွဲမှာစစ်သူရဲကောင်းဆိုတာလည်းမရှိခဲ့ဘူး။နိုင်ငံရေးသူရဲကောင်းဆိုတာလည်းမထွက်ပေါ်ခဲ့ဘူး။အဲဒီလိုအချိန်မှာနိုင်တင်ကေးဟာသူရဲကောင်းတစ်ယောက်အဖြစ်စွမ်းဆောင်ပြနိုင်ခဲ့ပါတယ်။
နိုင်တင်ကေးရဲ့ပင်မခံကြိုးပမ်းမှုတွေကြောင့်ပဲစကူတာရီဆေးရုံမှာကုဆတ်ယောဂါတွေကြောင့်သိဆုံးတဲ့လူနာတွေတိတိတသားကျဆင်းသွားပါတယ်။ဒီလိုပြောင်းလဲလာတဲ့အခြေအနေကိုလည်းထောင်ဝင်ရှိသူတွေသိအောင်နိုင်တင်ကေးကကြိုးပမ်းခဲ့ပါတယ်။အခြေအနေတွေဘယ်လိုအချိန်မှာဘယ်လိုတိုးတက်ပြောင်းလဲသွားခဲ့တယ်ဆိုတာကိုစနစ်တကျစာရင်းပြုစုပြီးမှတ်တမ်းတင်ခဲ့တယ်လို့သူရေးခဲ့တဲ့မှတ်တမ်းစာတို့တွေတောင်းတဲ့ချီပြီးရှိပါတယ်။ကုဆတ်ယောဂါတွေကိုထိန်းချုပ်နိုင်အောင်နိုင်တင်ကေးလမ်းညွှန်ပေးခဲ့တဲ့အလေးချိန်ကောင်းတွေကဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေချိန်မှာအရေးပါအရာရောက်နေဆဲပဲလို့လန်ဒန်မြို့က Guy's and St. Thomas NHS Foundation Trust အဖွဲ့ကသူနာပြုအကြီးအကဲ Elin Seals ကပြောပါတယ
် The principles remain is just exactly the same today as they did 200 years ago which is you need to wash your handsand you need to make sure that the environment you work in is
clean လောက်တော့ကလို့ပါပဲဒီအခြေခံစီးမြင်တွေကဒီကနေ့ခင်မှာလဲပြောင်းလဲမသွားပါဘူးလက်ကိုပုံမှန်ဆေးရမယ်ကိုအလုပ်လုပ်တဲ့နေရာပတ်ဝန်းကျင်ကတန့်ရှဲရနေရမယ်ဆိုတာ၄ပြီးတော့ပို့ပြီးတော့ရေးကြည့်တာကတော့လူနာတွေကြားမှာနေရာတစ်ခုချထားဖို့ ਨੇ ဆေးရုံတွေမှာလေဝင်လေထွက်ကောင်းဖို့လိုအပ်တယ်ဆိုတာတွေပါပဲ
လူငယ်တဲ့နှစ်နေရာလောက်ကနေအခုအချိန်မှာခေတ်တွေနေရာတွေမတူတော့ဘူးဆိုပေမဲ့အခြေခံလှုပ်ဆောင်ရမယ့်စီမင်းစည်းကမ်းတွေကတော့အတူတူပါပဲအရင်ခေတ်ကနိုင်တင်ကေးနဲ့သူနာပြုတွေစစ်ပွဲတွေကြားမှာလူနာတွေကိုပြုစုခဲ့ရပြီးဒီကနေ့ခင်မကတော့သူနာပြုတွေဟာ COVID-19 ဆိုတဲ့မမြင်နိုင်တဲ့ရန်တွေကိုရင်ဆိုင်တိုက်နေကြရတာပါ ဒါပေမဲ့မတူတာကတော့လွန်ခဲ့တဲ့နှစ်တရာကျော်နှစ်ရာနီးပါးကအမျိုးသမီးတွေဟာဒီကနေ့ခေတ်အမျိုးသမီးတွေလိုလူမှုအတိုင်းအဝိုင်းအတွင်းမှာတန်းတူညီမျှဆက်ဆံတာကိုမခံရတဲ့ကြားကနေသူတို့ကိုအတိမတ်ပြုအောင်ရုန်းကန်ကြိုးစားခဲ့ကြတာပါ
So I think it's easy for us to say that nursing was born out of the drive that hospitals should do the sick no harm and the focus on good infection control practice and things
သူတို့ပြောအလို့ဆိုတာဒီလိုပါပဲရှင်ဆေးရုံတွေမှာလူနာတွေထိခိုက်နာကျင်မှုမခံစားရအောင်ကုသရောဂါတွေထိန်းချုပ်နိုင်မဲ့နည်းလမ်းတွေကိုအလေးထားပေးရတယ်ဆိုတာမျိုးတွေအခုချိန်မှာကျမတို့ပြောရတာတော့လွယ်ပါလိမ့်မယ်ဒါမဲ့ဒီကနေ့ကျမတို့လူမှုအတိုင်းအဝိုင်းမှာရှိတဲ့တန်းတူညီမျှမှုမျိုးကအဲ့ဒီအချိန်မှာအမျိုးသမီးတွေမှာမရှိခဲ့ပါဘူးတကယ်ကိုလေးစားအံ့ဩစရာကောင်းတဲ့အမျိုးသမီးတယောက်တကယ်ကြီးမားတဲ့အောင်မြင်မှုတွေရအောင်လို့ဆွမ်းဆောင်နိုင်ခဲ့တဲ့သူတယောက်ပါဒီကနေ့အချိန်သူသားရှိနေမယ်ဆိုရင်ဘလို့ပေးဆက်မှုမျိုးတွေနဲ့ဘလောက်ဆွမ်းဆောင်ပြမလဲဆိုတာတွေးကြည့်ရင်တကယ်ချီးကျူးစရာပါရှင
်ခရိုင်းမီးယားစစ်ပွဲအတွင်းသူ့ရဲ့ဆွမ်းဆောင်ချက်တွေကြောင့်အတိမတ်ပြုခံခဲ့ရတဲ့နိုင်တင်ကေးဟာဗြိတိန်အစိုးရကသူ့ကိုဂုဏ်ပြုပေးရတဲ့လူရန်ငွေတွေကိုကိုချိုးအတွက်မသုံးဘဲ1860ခုနှစ်မှာနိုင်တင်ကေးသူနာပြုချောင်းကိုတည်ထောင်ခဲ့ပါတယ်လန်ဒန်မြို့စိန့်သောမန်ဆေးရုံမှာအခြေစိုက်တဲ့ဒီသူနာပြုချောင်းကနေသူနာပြုပေါင်းများစွာကိုမွေးထုတ်ပေးခဲ့တယ်လို့ဒီကနေ့ခေတ်အထိအဆင့်တန်းမီနေဆဲဖြစ်တဲ့သူနာပြုအတတ်ပညာတွေနဲ့နီးစနစ်တွေကိုမျိုးစေ့ချပေးခဲ့ပါတယ်စစ်ပွဲပြီးအထွေလူနာတွေကိုပြုစုဆောက်ရှောက်ရာကနေယောဂကူးဆက်ခံရပြီးနာမကျန်းဖြစ်တဲ့တိုင်အောင်နိုင်တင်ကေးကတော့အနားမယူခဲ့ပါဘူးဆေးရုံကမှတ်တမ်းများ Notes on Hospitals နဲ့သူနာပြုစုနီးမှတ်တမ်းများ Notes on Nursing ဆိုတဲ့မှတ်တမ်းစာပေတွေရေးသားခဲ့ပြီးနော်နော်နောက်သားတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုမျှဝေပေးခဲ့ပါတယ်။1930ခုနှစ်အသက်90အရွယ်ကွယ်လွန်တဲ့အချိန်အထိကျန်းမာရေးနဲ့ပတ်သက်တဲ့ပညာရေးလုပ်ငန်းတွေကိုလှုပ်သွားခဲ့ပါတယ်။လူသားတွေအတွက်ကျန်းမာရေးကောင်းကျိုးချမ်းသာခံစားရစေနိုင်မယ့်နည်းလမ်းတွေကိုလမ်းပြပေးခဲ့တဲ့နိုင်တင်ကေးဟာဆေးပညာသမိုင်း၊သူနာပြုသမိုင်းမှာတော့ဖရောမှာပျောက်ပြတ်သွားမယ့်သူတစ်ယောက်မဟုတ်ပါဘူး။သူကိုဂုဏ်ပြုတဲ့အနေနဲ့သူရဲ့မွေးနေ့မေလ12ရက်နေ့ကိုကမ္ဘာသူနာပြုများနေ့အဖြစ်ကမ္ဘာကသတ်မှတ်ခဲ့တယ်လို့အများပြည်သူချမ်းမာရေးနဲ့သူနာပြုအတတ်ပညာတွေမှာထူးချွန်တဲ့သူတွေစံပြထိုက်တဲ့စွမ်းဆောင်မှုတွေဆောင်ရွက်ခဲ့ကြတဲ့သူနာပြုတွေကိုနှစ်စဉ်နှစ်တိုင်းဒီလိုနေ့မှာ Florence Nightingale စုချီးမြှင့်လာတာ1912ခုနှစ်ကတည်းကဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းတည်ဆူရထားသူ၄ဦးရှိပါတယ်ခေတ်သစ်သူနာပြုစနစ်ကိုစတင်ပေးခဲ့တဲ့သူနာပြုမိခင်ကြီး Florence Nightingale ဟာဆေးဘက်ဆိုင်ရာသမိုင်းမှာအရေးပါလာတယ်လို့တချိန်ကလူမှုရေးမမျှတမှုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုကျွမ်းလန်ပြီးအမျိုးသမီးတယောက်ရဲ့စွမ်းဆောင်မှုတွေကိုထူးထူးခြားခြားပြသနိုင်ခဲ့သူဖြစ်တဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမခင်ဗျူထွေပါရှင
်ဒီမှာသူတက်ဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနေတဲ့ Air Force One လေယာဉ်ပုံစံတိဆောက်ထားတဲ့ပြလိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါဒီအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာAir Force One လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုအခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲ။သမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူ့လိုအတာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်းဟင်းတွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်အခုခါတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်တွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေယာဉ်ဟာတာမန်ကုန်တင်လေယာဉ်တစ်စင်းကို Air Force One လေယာဉ်အဖြစ်အသုံးများတဲ့ Boeing 747လေယာဉ်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါ ဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engine. Feel free to walk up to it.
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေရင်ဟာကဘာတစ်ပတ်သုံးမုန်တမုန်ကွာပွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေရင်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လဲ Air Force 1လို့ခေါ်တာဟာတမရစီးနေတဲ့လေရင်ဟာလေချောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယဉ်မရှိအောင်အတွက်နာမည်ပေးထားတာပါတမရတပ်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူး
An Air Force One has also carried the bodies of our deceased presidents on one final ride to their place of rest.
တပ်ပြင်ကွယ်လွန်သွားတဲ့တမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်။တမရ John F. Kennedy, Lyndon Johnson နဲ့တမရ Ford ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်။2004ခုနှစ်ကတမရ Ronald Reagan ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူတမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့တမရရဲ့အေကန်းအိတ်ခန်းနဲ့အစည်းအဝေးခန်းရုံးခန်းတွေရှိပါတယ်။တမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာတမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအိတ်ရရှိပါတယ်။တမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။တမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဖီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားသလိုအစည်းအဝေးထိုင်ခုံတွေမှာဆိုရင်လေစီဘဲထိုင်ခုံကပတ်တွေကိုတွေ့ရမှာပါအဲ့ဒီနောက်ကယ်လျက်ကတော့တမရရုံးဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force One လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကသမရနဲ့ကတော့ကစဖြစ်ရတခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I went
သူကနှစ်နာရီခွဲလောက်ပဲအေးရသေးမယ်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရယ်မနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့ဓာတ်ရအမိန်ပေါ့ဗျာ။
လေအမှုတန်းတွေအနေနဲ့တမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလဲရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိတမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်တမရအတွေ့စားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
မရဘော့ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကောက်ပြီးဇင်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
် Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်ထိတမရတာဝန်ယူခဲ့တဲ့တမရ Ronald Reagan လက်ထက်မှာစတဲ့အလုပ်လုပ်ကင်ခဲ့တာပါ
When I was hired, my official photograph with President Reagan.
လေယာဉ်အမှုရမ်းဖြစ်လာတော့သမ္မတ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါလေ။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမ္မတကဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအားလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ချိုသွင်းပြီးမှနောက်ထပ်ကိုထပ်ဝဲရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတယ်လေအများအပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စွာကျင်းဆိုခဲ့ဘူးရတယ်။သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။ အခုလို Air Force 1လေးရင်ပုံစံတူတိဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင်းရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်သစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်မျိုးသက်ပါဒီတစ်ပတ်တော့ကမ္ဘာတစ်လွှာလူပေါင်းတန်းနဲ့ချီးပြီးအခုဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစည်းဝပေးတာဘွဲ့တော်ကျောင်းသူမတ်ကင်ဇာဝင်းကေကိုနည်းနည်းတင်ပြပေးပါမယ်အဲ့တော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးတော့ရှင်းပြပေးတာပြောင်းနေတဲ့သဘောပေါ့နော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလီယံဘာသာပြောင်းရင်တော့မျိုးဗီဇာဆင်ခဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus state မှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိလို့တခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်ကသူတို့ပြောင်းခဲ့တယ်မြောက်တွေမှာတော့ normal သူ့သူဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ယောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေတနေရာကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ကိုဘယ်လိုမျိုးပေါင်းနေနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာကြီးကကွာသွားတယ်အဲ့လိုမျိုးသူတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့သူတို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းရတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ကဘယ်တတဝါနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတော့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 က the coronavirus family virus or coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိတယ်။သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနှင်းမှာ AME နှာစီးချောင်းဆိုအဲ့လိုမျိုး AME တဲ့ခါမျိုးကိုယ်လေလက်တွေနာတယ်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲ။ဆိုတော့သူကဒီ virus တစ်ခုကသူလူတွေကိုဝင်သွားပြီဆိုတော့ AME လို့ဆိုလို့ရှိရင်လူတွေကဗာစေးမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပျောက်သွားတာကြီးပဲလေ။မကြောက်ဆိုရင်3-4ရက်နဲ့ AME တာပျောက်တယ်။အဲ့လိုမျိုး virus အပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဟိုဘိုးကြီးရာလင်းတို့ရဲ့စီမှာကူးတယ်လင်းတို့ရဲ့စီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဓာတ်ရိုက်ဖြစ်စေတဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘလိုမျိုးဆိုတော့တိကျအတိမပြည့်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့ဘာလို့သူမိသားစုမှာ virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ဂျန်တဲ့ဟာတွေကကြတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာတွေရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကြတော့ဒါရိုးရိုးနှာစီးချောင်းဆိုတာမျိုး beta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MHRA ဆိုအဲ့ MERS လိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% ခိုင်နှုန်းတူတဲ့ဟာကတော့လင်းတို့တွေစီမှာတွေ့ရပါတယ
်ဒီလင်းတို့တွေမှာကနေပြီးတော့သူတို့စီမှာငိုရဲ့ virus ကြီးအများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဘီလင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါအ
ာဆိုတော့ဒီ SARS-CoV MERS ကလည်းသူကလည်းဒီလင်းတို့တွေဇီကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီဘက်တစ်ဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲကြားကန်ကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဓာတ်ရိုက်ကူးသလားခလဲကြားကန်ကောင်ကနေကူးသလားခလဲကြားကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေစီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေစီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါမဲ့သေချာတာတခုကတော့ဒီသူ့
ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့မင်းတို့စီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ပေါ့နော်ပြောလို့ရပါတယ
် so အဲ့လိုမျိုးပေါ့နော်ကြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာတဲ့ဆိုရင်လည်းဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ပေါ့နော်ဟို SARS to MERS တော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို50ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက 96.2 ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့ခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်။ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်။အသေးချာတောင်မပြောင်းရသေးဘူး။ဒါကြောင့်လူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်ရလူရဲ့ခုခံကဘယ်လိုပြန်လောက်ရမယ်ဆိုတဲ့ဟာမသိဘူးဖြစ်နေတာပေါ့နော်။ခုလုံးနေတဲ့ကုသဇေးတို့ဘဝဇေးတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံလေးကိုသူက target လုပ်နေတယ်။ဆက်ခါကြတော့ဒီစင်ကြဲပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင်virus ရဲ့ယောဂပေးနိုင်စွာဒါမှမဟုတ်ယောဂပြင်းထန်နိုင်စွာအဲ့ဒါမျိုးတွေကပြောင်းလဲပါမလားဆိုတဲ့ဟာတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ဒီကတတော်အန္တရာယ်ရှိတယ်ပေါ့နော
်ဟုတ
်သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အမြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်1918-1920လောက်ကဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်စပိန်တို့ကသူတို့ကမ္ဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Royal flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂခံရှိတဲ့လူမမတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ကြဲပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂခံရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စံပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားရယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်ဒါမျိုးအဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြင်းနေကြတာပါဟုတ
်မှခင်ဇာဝင်းပြည့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရပါစေနောက်တစ်ပတ်မှာပြန်ပြီးဆက်
မေလ22ရက်တောင်ချာနေ့အတွက် VOA မြန်မာပိုင်းကထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမျက်မောင်ကတလှည့်ပြောပါဦးမယ်။ American ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသွားသူတွေကိုအောက်မေ့တဲ့အထိတ်အမှတ်နဲ့အစိုးရရုံးအဆောက်အဦတွေထိတ်မှတ်နေရတွေမှာ3ရက်အလံတိုင်ဝက်ချလွှင့်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးထားပါရယ်။ဒီနေ့လာနေ့ American မှာကြာရောက်တဲ့ကြာဆုံးစစ်သည်များအတွက်အထိတ်အမှတ်နေ့မှာအလံတိုင်ဝက်လွှင့်တာဟာနိုင်ငံအတွက်ပေးဆပ်ခဲ့ကြတဲ့စစ်မှုရန်တွေကိုဂုဏ်ပြုကြောင်းပြသတာဖြစ်လိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့ပါတယ်။ COVID-19 ရောဂါထိန်းချုပ်တဲ့အနေနဲ့ British နိုင်ငံကိုရှေ့လကစပြီးလေယာဉ်နဲ့ရောက်လာကြတဲ့နိုင်ငံသားတွေအပါအဝင်ဘယ်သူမှဆို14ရက်တိကျခွဲနေကြရမှာဖြစ်ပါတယ်။နိုင်ငံတကာခီးသွားတွေဆိုရင်သူတို့တဲခုံမဲ့လိပ်စာပေးကြရမှာဖြစ်ပြီးရှောင်းတခင်စစ်လို့တီးကြခွဲစောင့်ကြည့်စည်းကမ်းတွေကိုချိုးဖောက်ရင်းဒဏ်ငွေဆောင်ရမှာဖြစ်ပါတယ်စင်ကာပူနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူရာနဲ့ချီရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း3000ကျော်သွားပါပြီဒီကနေ့ရောဂါကူးစက်ခံရသူ612ယောက်ထက်မနည်းမှာအများစုကပြည်ပကနေလာရောက်အလုပ်လုပ်ကြသူတွေဖြစ်ပါတယ်ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ရေးကိုအားနည်းစေနိုင်တဲ့လုပ်ရက်တစ်ခုမှမလုပ်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတတိပေးလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာမကြာခဏအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တာကြောင့်အမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းမယ်လို့တရုတ်လှုပ်တော်ကဂျာတာရီနီကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်ကခုလိုတတိပေးလိုက်တာပါ။ဟောင်ကောင်မှာတော့ဒီမိုကရေစီရေးလှုပ်ရှားသူတွေလွှတ်တော်အမတ်တွေဟာဒီကနေ့ပြည်မာကြီးအစိုးရဆက်ဆံရေးရုံးရှိတဲ့နေရာကိုချီတက်ဆန္ဒပြခဲ့ပါတယ်။တရုတ်နိုင်ငံကဒီနှစ်2020ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုမိနစ်ကထက်6.6ရာခိုင်နှုန်းတိုးမြင့်မယ်လို့ကြေညာပါရယ်ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အမျိုးသားလွှတ်တော်မှာဝင်ကြီးချုပ်လီကဲချောင်းကပြီးခဲ့တဲ့နှစ်အတွက်စီးပွားရေးသုံးသပ်ချက်ကိုတင်ပြသွားခဲ့ပေမဲ့အစဉ်လာအတိုင်းခံမှန်းနေကြစီးပွားရေးတိုးတက်မှုနှုန်းအခုနှစ်ဘလောက်ဖြစ်မယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူး VOE မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတောက်ချာနေညအတွက်ရေဒီယိုအသံမှတ်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါ။
This program has come to you from the Voice of America, Washington.